ကျားတို့ပေါ်တော့ဒီစက်တင်ဘာလ5ရက်နေ့မှာနိုင်ငံပိုင်မီဒီယာနဲ့တက်ဆင်ပေါ်တော့ဒီ2018ဂျာဖြတ်ရွေးကောက်ပွဲအတွက်ဒါရခိုင်မျိုးသားပါတီရဲ့ဟောပြောချက်ကိုထုတ်လွှင့်ဖို့ရှိတယ်။ဒီမှာပေါ့နော်ဒီဟောပြောချက်စာသားတွေကိုပြန်လည်ပြင်ဆင်နေရတယ်ဆိုတော့အနေအထားမျိုးတွေကြားလို့ဆရာရဲ့ဘလို့အခြေအနေတွေများဖြစ်နေလဲလို့ရှင
်။မြန်မာယုံနေပန်ကြမှာကျွန်တော်တို့ message စီရင်ဖို့အတွက်စာမမူကြမ်းကိုကျွန်တော်တို့ကသင်ပေးလိုက်ရပါတယ်25ရက်နေ့ကသင်ပေးလိုက်ရတယ်အဲ့ဒီမှာကျွန်တော်တို့ပြန်လာတယ်ရခိုင်မျိုးဆိုတာကိုပါတာကိုကျွန်တော်တို့ကိုရခိုင်မျိုးလို့မဆုံးနိုင်နဲ့ရခိုင်တိုင်းရင်းသားများဆိုပြီးတော့ပုံခိုင်းတယ်နောက်တစ်ခုကလူမျိုးကိုအစ်စ်ခံတဲ့ဒီနယ်များနဲ့ပတ်စည်းထားတဲ့ဒီဆောင်စုပေါ်ပေါင်းရေးဆိုတဲ့စာသားကိုအဲ့ဒါကမဆောင်ချစ်ပတ်စည်းပုံနဲ့မကိုင်းညီတဲ့အတွက်အဲ့ဒီစာသားကိုပြန်ပြင်ဖို့ဆိုပြီးတော့ကျွန်တော်တို့ကိုပြန်ပြီးတော့ဒီကောင်တို့ရေကောက်ပွဲကော်မရှင်ကလည်းအကြောင်းကြားလာပါတယ်။အဲ့ဒီမှာကျွန်တော်တို့ကပြန်ပြီးတော့ပြင်ကြတယ်။ရခိုင်လူမျိုးစုရဲ့စကားအကုန်လုံးကိုကျွန်တော်တို့2020ရေကောက်ပွဲမှာတုန်းကလည်းရုပ်ပြင်ပြင်ကြတာအစဉ်လုံးလုံးကဒီစကားလုံးပဲကျွန်တော်တို့တုံးခဲ့တယ်။2015-2016လက်ရှိစီယံဖို့အစဉ်လုံးလုံးကလည်းရခိုင်လူမျိုးစုရဲ့စကားလုံးပဲကျွန်တော်တို့တုံးပြဲနိုင်ခဲ့တယ်။အခုကလည်းကျွန်တော်တို့ရခိုင်လူမျိုးလို့မဆုံးရတဲ့နဲ့ရခိုင်တိုင်းမှာဆိုပြီးတော့ຕ້ອງນົ້ມຂ້າຍນະຫາດາບໍ່ຂ້າຍລົງແມ່ນບໍ່ລົມມາບໍ່ຜິດຫນັງຫູອັນນັ້ນເຈົ້າເນາະຍະຂ້າຍລົງລົງໄປຕົ້ມແຮ່ຕື່ມເນາະເຈົ້າເນາະພຽງມືຕິນຈາແດ່ຕ້ອງຕະຄຸກະລຸມຍູ້ບໍ່ອຊີຂັນແດ່ດີແມ່ນນະແດ່ພ້ອຍຊິແດ່ໂຕປີຊົງຊຸປໍປາວຍີຊິວ່າກະເຈົ້າເນາະອັນນັ້ນກໍແລ້ວປ່ຽນປິນລົງບໍ່ຢາກຫູເຈົ້າເນາະຍະປາດີຍະມູຫາດາຂ້າຍມາແດ່ມູຫາດາຕະຄຸຜິດແດ່ເຈົ້າເນາະປ່ຽນມືຈົ່ງຈາແດ່ຄາຍະຂ້າຍລຸມຍູ້ສູແດ່ຕາລົງຫູເນາະກະຕ້ອງເຈົ້າຄົນຊິວ່າလူမျိုးကိုအခြေခံတဲ့ဒီနေရာနဲ့ပတ်သက်တဲ့ဒီဆောင်သူပေါ်ပေါင်းရေးဆိုတာကတော့သူတို့ခွင့်မပြုနိုင်ဘူးသူတို့ကျွန်တော်တို့ကတော့ဒါကျွန်တော်တို့ပြောင်းလဲမရဘူးကိုကျွန်တော်တို့ပါတီရဲ့မူဝါဒကိုအခုတည်းကတော့ကြာတဲ့မျိုးကျွန်တော်တို့ကပြောနေရင်ဒီခိုင်းဒီလူလူအနေနဲ့ကျွန်တော်တို့ပါတီအပေါ်မှာယုံကြည်ရှင်းမဲ့လာတယ်နဲ့အဲ့ဒါကြောင့်ဒီကိစ္စကိုလည်းကျွန်တော်တို့ကဘယ်လိုမှပြန်ပြီးလို့မရဘူးဆိုတာကိုထပ်ပြီးတော့အကြောင်းကြားရပါမယ်ဒါပေမဲ့ဒီနေ့ဒီအချိန်ကြီးကတော့ဒီလိုမျိုးကော်မရှင်ကနေတော့အကြောင်းသုံးပြရကျွန်တော်တို့လန်တက်ချင်းတော့မရှိသေးပါဘူးခင်ဗျာ
ဒီလိုအနေထားရပေါ့နော်ပြောင်းစုရွေးကောက်ပွဲကော်မရှင်နဲ့ပါတီကြားပေါ့နော်ညှိနှိုင်းလို့မရဘူးဆိုရင်နောက်ဆုံးအခြေအနေကဘယ်လိုဖြစ်နိုင်လဲဆရာ
ကျွန်တော်တို့ကတော့ကျွန်တော်တို့ပါတီရဲ့မူဝါဒကိုအလွယ်တကူပြုပြင်ပြောင်းလဲလို့မရနိုင်ပါဘူးတကယ်လို့ဒီစိတ်ဓာတ်တွေကိုကျွန်တော်တို့ပြုပြင်ပြောင်းလဲမလုပ်လို့ကျွန်တော်တို့ခွင့်မပြုရင်တော့ကျွန်တော်တို့ဒီရုပ်မြင်သံကြားမှာမပြောရုံပဲရှိပါလားခင်ဗျာ
ရွေးကောက်ပွဲအောင်နိုင်ရေးအတွက်ပေါ့ပါတီတွေရဲ့ပြောရမယ့်စကားတွေကိုအရင်ပေါ့နော်တင်ပြရတယ်စီစစ်ပြီးတော့မှဒါဖြတ်တောက်ခိုင်းတာတွေရှိတယ်ဆိုတဲ့အခါမျိုးမှာကြတော့ဆရာတို့ဒါလွတ်လွတ်လပ်လပ်ပြောဆိုစီယုံခွင့်ရတဲ့အနေအထားလို့ပြောနိုင်မလားဘယ်လိုများပြောချင်လဲ
ကိုယ်နိုင်ငံရဲ့ပုံနေတဲ့ပြစ်စင်းတဲ့သဘောတော့ဥပဒေနဲ့ဆက်ရင်နေမယ်အဲ့ဒီလိုအကြောင်းအရာတွေနဲ့ဆွေးနွေးတော့စီစစ်ဖြတ်တောက်တာတွေကျွန်တော်တို့ဒါလက်ခံနိုင်တာရှိတယ်အခုဒီအနုဘာဒီမိုဒီစီအဖွဲ့ချုပ်ရဲ့ဒီလိုမျိုးရေကောက်ပွဲကော်မရှင်ပေါ်ပေါ်လာမှာပဲဒီလိုစတဲ့ပြင်ပြပါဆိုတာကတော့ဒါဥပဒေကိုကျော်ပြီးတော့ကျွန်တော်တို့ကမလျော်မကန်လုတ်တဲ့ဒိဋ္ဌလို့ကျွန်တော်တို့ကဒါဥပဒေနဲ့မညီဘူးလို့ကျွန်တော်တို့ယူဆတယ်နောက်တစ်ခုကသူအစိမ့်စိမ့်ဒီလောက်ကြီးလိုက်လိုက်ကန့်တတ်တာဟာတန်ခါးရေးပါတီတွေကိုဒီလိုတော့မလုံ့ပြန်ဘူးကျွန်တော်တို့ယူဆပါတယ်ခင်ဗျာ
ဆရာဒီလိုပြောတဲ့အခြေအနေရပါတော့အရင်အရင်ကတော့နိုင်ငံပိုင်မီဒီယာကနေတဆင်ဆရာတို့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဟောပြောချက်တွေလှုပ်ဆောင်တဲ့အခါမျိုးမှာဒီလိုဖြတ်တောက်မှုတစုံတရာမှမကြုံခဲ့ဘူးလို့ပြောမလားဆရာ
ဟုတ်ပါဘူးကြုံပါတယ်သူဖြတ်ခြင်းဖြတ်တာကြီးဥပမာသဘောတူကကိုယ့်ရဲ့ဒီနိုင်ငံရဲ့ဟိုမူဝါဒတွေပေါ့ဥပဒေနဲ့ညှိစွန်းတာတွေစကားလုံးအလုံးလုံးပြင်းထန်တာတွေဆိုရင်တော့ဒါလို့ဟိုပြုတ်ပြင်းဖို့ခိုင်းရင်ကျွန်တော်တို့ကပြုတ်ပြင်းပြေးလိုက်တာကြီးရှိတာပေါ့သဘောတူဟိုအဲ့ဒီကိုသိခဲ့ပါတယ်ဒါပေမဲ့ဟုတ်ကဲ့တော့ဥပဒေနဲ့အညီပဲဒီခေတ်လေးတော့ညပေါင်းများတော့ကလေးပေါ်လာတာပဲသူတို့မျိုးကလည်းအဲ့ဒါကိုတိုင်ရင်မှဆိုပြီးတော့လုတ်ခိုင်းတာကဒါမလို့အဲ့တဲ့နေရာမှာမယုံဘဲစီးလို့နေစီးလို့ရတဲ့အခြေအနေတို့ကျွန်တော်တို့ယူဆတယ
်ချိန်ပေးပြီးတော့ဖြည့်ပေးတာ RFA ကျေးဇူးတင်ပါတယ်ဆရာရေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်း RFA ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ